တက်လျင်မြင့်မြုပ်မှုကြောင့်ရိုဟင်ဂျာတိုက်ဆုံးတဲ့ဒီရိုဟင်ဂျာဒုက္ခတွေရုပ်အလောင်းပေါင်းဟာ14လောင်းရှိနေပြီးဒီအလောင်းတွေကိုဘင်္ဂလားဒေ့ရှ်ဘက်ကဒီကော့ခ်ဘဇာမြို့အနီးဦးချာကမ်းခြေနားမှာတွေ့ရှိထားကြောင်း VOA ဘင်္ဂလားဌာနသတင်းတောက်ကသတင်းပေးပို့ထားပါတယ်။မြန်မာပိုင်း VOA သတင်းတောက်မအေးမာရဲ့သတင်းပေးပို့ချက်မှာတော့အဲ့ဒီရုပ်အလောင်းတွေထဲမှာကလေးအများစုပါဝင်နေတယ်လို့ဆိုပါတယ်ရှင်။စက်ပြီးနားဆင်ပါ
မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကစလို့နေကြားဆောင်ကျင်းစခန်းတွေဝင်ရောက်တိုက်ခိုက်ခံရပြီးနောက်ဆက်တွဲအဖြစ်ဟိန္ဒူဘာသာဝင်တွေဗုဒ္ဓဘာသာဝင်ရခိုင်လူမျိုးတွေအစ္စလာမ်ဘာသာဝင်တွေတိုက်ဆုံးကြောက်ဆုံးမှုတွေဖြစ်ခဲ့တာပါဒီနောက်မှာတော့ရခိုင်ပြည်နယ်ဘက်ကနေမွတ်စလင်၄သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဖက်ပြေးတိမ်းရှောင်လာကြပါတယ်ပြည်ကြီးပြည်ဒုက္ခတွေ130လိုက်ပါလာတဲ့ဆက်လက်တင်းတိမ်းမောက်ခဲ့တာကြောင့်တိုက်ဆုံးသူ73ဦးရှိပြီဖြစ်ကြောင်းInternational Organization for Migration နိုင်ငံတကာရှေ့ပြောင်းနေထိုင်သူများအဖွဲ့ကစက်တင်ဘာလ28ရက်နေ့ကပြောဆိုလိုက်ပါတယ်။ပဋိပက္ခဖြစ်နေတဲ့တလာမီဘာအတွင်းမှာပဲဒီတိမ်းမောက်မှုတွေကမကြာခဏဖြစ်ခဲ့ပြီးနေစည်းပြေဒုက္ခတွေနဲ့တေဆုံးမှုတွေလည်းရှိနေတာပါ။စက်တင်ဘာလ28ရက်နေ့မှာလည်းနေတိမ်းမောက်မှုတွေရှိခဲ့တယ်လို့28ရက်နေ့မှာလည်းနေတိမ်းမောက်မှုတွေရှိခဲ့ကြောင်းလက်ရှိမှာတော့ဒီစီဗီထပ်ပြေးလာသူတွေရဲ့အခြေအနေနဲ့ပတ်သက်လို့ Burmese Rohingya Association in Thailand BRAD အဖွဲ့ရဲ့ဥက္ကဋ္ဌဦးမောင်ကျော်လူကအခုလိုပြောပါတယ်
။အခုဒီလူလာတဲ့လူအခုလာတဲ့လူတွေကဒီလိုလူတွေရွာတဲ့အခွင့်မရှိရဘူး။သူအလုံးစီးဆိုဆန်လာရင်ဒီပြည်တော်ကများတယ်။ခလေးချိုးရွာတဲ့လူတွေကမရှိရဘူး။အလုံးမလိုရဘူး။ဈေးဆိုင်တွေမဝရဘူး။ပြည်သူတွေရဲ့ဈေးမရှိဘူး။ဝယ်လို့မရဘူး။အဲ့လိုဖိတ်ဆို့တာတော့ဒီကကျောင်းလမ်းပြီးတော့အစားဆုံးစရာရည်ရှိရမှာလေအဲ့တော့အဲ့လိုဖြစ်နေလာရင်လူများတယ်
ဒီခိုင်ပြည်နယ်အတွင်းအကျက်ဖက်တက်ဖြတ်ခံရမှုတွေဖြစ်ပွားပြီးမှဒေသရင်းမှာမနေရကြတော့ဘဲတင်းချောင်လာကြရမှာတော့ပြည်တွင်းမှာတော့ဗုဒ္ဓဘာသာဝင်တွေနဲ့ဟိန္ဒူဘာသာဝင်3000ကျော်လောက်ကထပ်ပြေးတင်းချောင်နေကြသလိုမွတ်စလင်တွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထပ်ပြေးတင်းချောင်ကြတာများပါတယ်ဒီလိုနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနေ့စဉ်ထပ်ပြေးနေတဲ့မွတ်စလင်ဒုက္ခသည်တွေဟာနေ့စဉ်လိုလိုဆက်လီတွေနဲ့ထပ်ပြေးတင်းချောင်ကြတာကြောင့်စက်တင်ဘာလကုန်ပိုင်းအထိဆိုရင်ဒီနှစ်သိမ့်ဆုံးသူဒုက္ခတွေရဲ့အလောင်းပေါင်းတရာကျော်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆယ်ယူတွေ့ရှိခဲ့ပြီးဖြစ်သလိုပျောက်ဆုံးမှုတွေလည်းရာဂဏန်းနဲ့ရှိနေတာဖြစ်ပါတယ်ရှင်